တရားလွတ်တော်ရှိနေဥကိုနီလောက်ကျန်တက်ဖြတ်ခံရမှုအမှုမှန်ပေါ်ပေါက်ရေးနဲ့တရားခံအားလုံးဖမ်းဆီးအရေးယူနိုင်ရေးအတွက် NLD အစိုးရဘက်ကစိတ်ဝင်စားမှုနည်းနေတယ်လို့ဥကိုနီရဲ့အကျိုးဆောင်ရှိနေဥနေလာကပြောဆိုလိုက်သလိုစုံစမ်းစစ်ဆေးကော်မတီတရားဖွဲ့စည်းပြီးစစ်ဆေးပေးဖို့လဲအစိုးရကိုတိုက်တွန်းလိုက်ပါတယ်မိသားစုဘက်ကလည်းလောက်ကျန်ခံရမှုနဲ့ပတ်သက်တဲ့ဖြစ်ရပ်ကိုအမှန်တိုင်းအမြန်ဆုံးဖော်ထုတ်ပေးဖို့တိုက်တွန်းခဲ့ပါတယ်ဒီသတင်းကိုကိုရိုင်းတော်ရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဥက္ကိုနီလောက်ကျန်ခံရမှုနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာတရားလိုပြသက်သေတွေကိုစစ်ဆေးခဲ့ရမှာဥက္ကိုနီရဲ့အကျိုးဆောင်ရှေ့နေတဦးဖြစ်တဲ့ဦးနေလာကအခုလိုတောင်းဆိုလိုက်တာပါရှေ့နေကြီးဥက္ကိုနီလောက်ကျန်တက်ဖြတ်ခံရမှုအမှုမှန်ပေါ်ပေါက်ရေးနဲ့တရားခံအားလုံးဖမ်းဆီးရမိပြီးထိုက်တင့်တယ်လို့အရေးယူနိုင်ရေးအတွက်အာဏာပိုင်တွေဘက်ကဒီထက်ပိုပြီးအားထုတ်ပေးဖို့တိုက်တွန်းလိုက်တာပါ
ဒီအဓိကပြီးလက်ရှိအစိုးရရဲ့ NLD ပါတီကိုမြစ်တာရက်ခံနေတာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုတတ်ခံတဲ့လူကတော့ပြန်မရှင်းလာနိုင်ဘူးဒါပြီးဒါပြီးနဲ့ဘာကြောင့်မို့လို့လောက်ကျန်တက်ဖက်တာလဲနိုင်ငံရေးပိုပြောကကြောင့်လားအခြားဘာကြောင့်ကြောင့်လဲဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့ဖော်ထုတ်ပေးဖို့ဆိုနားစစ်ကြီးကော်မရှင်တရားဖွဲ့စည်းပြီးဘူး NLD အစိုးရအပေါ်မှာပြောလို့တယ်ပေါ့ဒါပေမဲ့ NLD အစိုးရရဲ့NLD ပါတီ V ရဲ့ကျွန်တော်ဒီမှုပေါ်မှာကျွန်တော်စိတ်ဝင်စားမှုပါဆရာတို့ဘက်ကပြောမှဆိုရင်တော့မမြင်မတွေ့ရသည်ဟုပဲပြောလို့ရပါဖြစ်ပါတယ
်ဥကုံဒီလောက်ကြံခံခဲ့ရတာဟာ၈လနီးပါးကြာမြင့်လာပြီဖြစ်ပေမဲ့လောက်ကြံတက်ဖြတ်မှုမှာပါဝင်တယ်လို့တန်တရားရှိသူကိုခုထိဖန်းစည်းရမိနိုင်ခြင်းမရှိသေးပါဘူးဥကုံနီလောက်ကျန်ခံခဲ့ရတဲ့နေ့ကလေးစိတ်မှာဖခင်ဖြစ်သူကိုတွားရောက်ကြိုးစိုးခဲ့တဲ့တမီးဖြစ်သူဒေါက်တာရင်ရွယ်ခိုင်ကိုဒီကနေ့မှာတရားလိုပြသက်သေအဖြစ်ယုံတင်စစ်ဆေးခဲ့တာပါတရားရုံးထွက်ဆိုချက်ပြီးသတင်းတောက်တွေကဒေါက်တာရင်ရွယ်ခိုင်ကိုမေးမြန်းရမှာတော့ဖခင်လောက်ကျန်ခံရမှုနဲ့ပတ်သက်ပြီးအဖြစ်မှန်တိုင်းတက်နိုင်သမျှအမြန်ဆုံးဖော်ထုတ်ပေးဖို့လိုလားကြောင်းပြောကြားခဲ့သလိုအမှန်တရားပေါ်ပေါက်လာရေးဟာမိသားစုအတွက်သာမကမြန်မာနိုင်ငံရဲ့ဥပဒေစိုးမိုးရေးအတွက်ပါအရေးတကြီးလိုအပ်တဲ့ကိစ္စဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ဘာကြောင့်လဲဆိုတာသိချင်တယ်ဘယ်သူလောက်တာလဲဆိုတာကျွန်တော်သေချာပေါက်သိချင်တာပေါ့ကျွန်တော်ပြောနေအမှန်တရားဆိုတာအဲ့ဒါပဲ။ဘာကြောင့်လောက်တာလဲဘယ်သူတွေလောက်တာလဲအဲ့ဒါကြီးကျွန်တော်တို့အကုန်သိချင်ပါ။တည်သွားတဲ့လူကတော့ကျွန်တော်တို့တော့ကဘာမှပြန်ရလာစရာအကြောင်းမရှိဘူးဆိုတော့ကျွန်တော်တို့ကမျောလင်းစရာကအမှန်တရားတစ်ခုပဲရှိတယ်။အဲ့ဒီအမှန်တရားဆိုတာကျွန်တော်တို့မိသားစုထက်ကိုနော်နိုင်ငံအတွက်ကဥပဒေရေးရာတွေတော့တိတ်ကိုလိုအပ်တယ်လို့ကျွန်မထင်တယ်။အမှန်တရားထွက်မှဖြစ်လိမ့်မယ်။မထွက်ဘူးဆိုတော့ကျွန်တော်တို့နိုင်ငံအတွက်ကဥပဒေရေးရာတော့အရန်ကိုလက်ညှိုးထိုးစရာဖြစ်သွားလိမ့်မယ်
။ဥက္ကိုနီအမှုနဲ့ပတ်သက်ပြီးတန်တရားရှိသူအဖြစ်ဆွဆွဲခံနေရသူဥဟုံဝင်းခိုင်ကိုဖမ်းဆီးရမိနိုင်မယ်လို့ယုံကြည်နေတဲ့ရှေ့နေဦးနေလာကတော့တန်တရားရှိသူဟာမြန်မာနိုင်ငံတွင်းမှာသာရှိနေတာမို့မကြခင်မှာပဲအမှုအခြေအနေထူးခြားမှုရှိလာမယ်လို့ယူဆကြောင်းပြောပါတယ်။
အကြမ်းကြီးယုံကြည်နှစ်ချင်းသုံးချင်းလောက်ဆိုချင်ကျွန်တော်တို့ဒီမှုရဲ့ယုံလုံးကပိုပေါ်လာမယ်လို့ပဲကျွန်တော်ပြောချင်ပါတယ်။နောက်တစ်ခုကဘာလဲဆိုတော့အဝင်းခံခံပြီးရမိခြင်းမရှိရဲ့အတွက်ကြောင့်မဟုတ်ဘူး။ဘာကြောင့်မို့လို့တတ်ခဲ့တယ်ဆိုတဲ့အကြောင်းချင်းကကျွန်တော်တို့မတိရဘူး။မတိရတဲ့အတွက်ကြောင့်ဘာကြောင့်တတ်ခဲ့တယ်ဆိုတဲ့အကြောင်းချင်းကိုသိရသိရဖို့တကောအဝင်းခံခံပြီးရမိရေးအတွက်ကျွန်တော်မိသားစုပုံစံအားလုံးကိုမိတ္တာရက်ခံရမယ်ဆိုလို့ရှိတော့ကျွန်တော်တို့တက်ဆိုင်ရာ RA ဖွဲ့ကြီးကြီးကဗမာနိုင်ငံထဲမှာရှိနေတဲ့အဝင်းခံကိုခံပြီးရမိရေးအတွက်ကြိုးပမ်းဆောင်ရွက်ပေးဖို့အတွက်မိတ္တာရက်ခံ
တရားလွတ်တော်ရှိနေဥကိုနီဟာဇန်နဝါရီလ29ရက်နေ့ကအင်ဒိုနီးရှားကအပြန်ရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာတနက်နေ့ပြစ်ခတ်လုကြံခံခဲ့ရတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးအပတ်စဉ်တောက်ကြနေတိုင်းမှာရုံထုတ်စစ်ဆေးနေတာဖြစ်ပြီးအခုအချိန်ထိကတော့အဓိကတရားခံအဖြစ်တန်တရားရှိသူဥအောင်ဝင်းခိုင်ဟာထွက်ပြေးလွတ်မြောက်နေစေဖြစ်ပါတယ်။ဒီကနေ့မှာတော့တနက်နေ့ပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတန်တရားရှိသူဥကြည်လင်းနေခဲ့တဲ့ဖုန်ကြီးเจ้าကဆရာတော်အပါဝင်တက်တေ9ယောက်ကိုစစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။